ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာဆိုရအနေနဲ့ပိုင်းဖြတ်မှုရှိရှိဆောင်ရွက်နေတာမို့နိုင်ငံတကာကဒီပေါ်ပူးပေါင်းဆောင်ရွက်သွားဖို့မြန်မာဆိုရကတိုက်တွန်းပါတယ်။တချိန်ထဲမှာတော့လူခွင့်ရေးဆွဆွဲချက်တွေအပေါ်ပြည်ရင်းစုံစမ်းကော်မရှင်အနေနဲ့အချက်လက်မှန်တွေစုဆောင်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ကတိပေးပါတယ်။မနေ့ကဂျနီဗာမှာလုပ်တဲ့ UNHCR အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုသွားတာပါ။ကိုသားညွန်ကဆက်ပြောပါမယ်ရှင်။
ဒီခိုင်မြပိုင်းနဲ့ပတ်သက်ပြီးတော့မြန်မာဆွေရမှာလှုပ်ဆောင်စရာနှစ်ခုရှိပြီးတော့အဲ့ဒါကတော့ဒီလက်ရှိအကျက်တဲဖြစ်ရှင်းရေးနဲ့အဲ့ဒီပြဿနာရဲ့ရင်းခံအကြောင်းရင်းကိုကံကြွယ်ဖို့ဖြစ်တယ်လို့ဂျနီဗာမြို့မှာမိကလုပ်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်နှစ်ပတ်လည်မှုဆောင်အစည်းအဝေးမှာမြန်မာပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောဆိုသွားတာပါဒီလိုကံကြွယ်ရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေတန်ဆောင်းနေတာဖြစ်ပြီးတော့ဒီခိုင်မြပိုင်းဒေသလူမှုတဟကသာဖြစ်ရေးအပအဝင်အကြံပေးချက်အချို့ကတော့ပြည်ပြောင်းလို့အချင်းယူဆောင်ရလိမ့်မယ်လို့ပြောပါရယ်အန်ဒီအစိုးရတက်လာတဲ့ကရခိုင်မြောက်ပိုင်းအရေးဖြစ်ရှင်းဖို့ကိစ္စကိုဦးစားပေးကန့်တွယ်ခဲ့ပြီမဲ့2019ခုနှစ်မှာအာဆာလက်နက်ကင်အဖွဲ့ကစလိုက်တဲ့ရေခင်းကြောင့်အချင်းတွေဟာပိုပြီးတော့ဆိုးလာစီတယ်လို့လည်းဒေါက်တာဝင်းမြေကြီးကပြောပါရယ်ဒါပေမဲ့လည်းအဲ့ဒီအရေးခင်းမှာလူမျိုးရေးဆက်ဆင်ရေးတွေအတွင်းဒေသခံရိုဂါတွေအပေါ်မှာစူးစူးရွာအလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့အတွက်ချူဖောက်မှုတွေကလည်းရှိနေပါရယ်ဒါဟာချက်ကားလုံးတယ်လို့မြန်မာအစိုးရဘက်ကယူဆပါရယ်တယ်လေမနေ့ကဒေါက်တာဝင်းမြတ်အေးမိကုံးမှာတော့ဒီဆွဆဲချက်ဒီအပေါ်မှာပြည်ရင်းစုံစမ်းရေးလုပ်ပြီးတော့အရေးယူကန့်ကျွယ်မယ်ဆိုပြီးတော့ကတိပေးပါတယ
် Any perpetrators will be held accountable for their acts
based on their thoughts တွေရာဒီလုပ်ရက်တွေကျူးလွန်တဲ့လူတိုင်းအရေးယူခံရမှာပါနိုင်ငံတကာကထင်ရှားတဲ့ပုဂ္ဂိုလ်နှုတ်ဦးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမကြခင်ကဖွဲ့စည်းခဲ့ပါတယ်လူခွင့်ရေးဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကနေအထောက်အထားအချက်လက်တွေကိုစုံစမ်းပါလိမ့်မယ်အဲ့ဒီတွေးရှိချက်အပေါ်အခြေခံပြီးကျွန်တော်တို့အနေနဲ့အရေးယူကြံကြွယ်သွားမှာဖြစ်ပါတယ်အခွင့်အလမ်းတရားအနေနဲ့ဒီကော်မရှင်ကိုအကူအညီပေးကြဖို့ကျွန်တော်တို့မိဖတ်တွေကိုတိုက်တွန်းပါတယ
်တစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ရိုဂျာတင်ကလန်နေရာရင်းပြောင်းနေရေးအတွက်မြန်မာဆွေးအနေနဲ့အင်ဂျင်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရော UNDP UNHCR ကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ပါပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးထားပါတယ်ဒီသဘောတူညီချက်အရပထမဆင့်ကိုဆောင်ရွက်ပြီးစီးခဲ့ပြီးတော့ဒုတိယဆင့်စဖို့ရှိနေပြီလို့ဒေါက်တာဝင်းမြတ်ကြီးကနိုင်ငံတကာကိုသိပေးပါတယ
် Under this MOU joint technical teams
ဒီသဘောတူညီချက်အရနှစ်ဖက်ကူးပေါင်းအဖွဲ့ဟာပထမအဆင့်အနေနဲ့ရခိုင်မြောက်ပိုင်းကျွေးရွာအချို့မှာကွင်းစင်းလေးလာမှုတွေလုပ်ခဲ့ပါတယ်မကြသေးခင်ကတော့ဒုတိယအဆင့်ဆန်းစစ်လေးလာဖို့အတွက်ကျွေးရွာအချို့ကိုနှစ်ဖက်စလုံးကကျွမ်းကျင်မှုအဖွဲ့တွေရွေးချယ်တတ်မှတ်နိုင်ခဲ့ပါတယ်ဒုက္ခသည်တွေပြန်လက်ခံရေးအတွက်ဒေသတွင်းအခြေအနေကောင်းတွေရှိစေရုံသာမကရခိုင်ပြည်နယ်အတွင်းရေရှည်အေဂျင့်တည်ငြိမ်စေဖို့ပါဒီကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ပြီးအကြံပေးနိုင်နိုင်မယ်လို့မျှော်လင့်ထားပါတယ
်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့တုံ့နှုံပြီးတော့နိုင်ငံတကာမှာရိုဟင်ဂျာဆိုပြီးတုံ့နှုံတဲ့ဒီဒုက္ခသည်တွေနေရပြန်ရေးနှောင့်နှေးနေတဲ့အပေါ်မှာမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါနှစ်ဖက်အပြန်အလှန်ပစ်ဖို့မှုတွေရှိနေပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေနေရပြန်ရေးအတွက်ရှိနေတဲ့အနှောင့်အတားမှန်တဲ့များကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပဲဖြစ်ရှိမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်ကြီးကတော့ပြောပါတယ်ဒါပြင်ဒီကြီးမားတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အခြားစိတ်တူကိုယ်တူနိုင်ငံတွေဖွဲ့စည်းတွေအနေနဲ့မြန်မာအစိုးရကိုအကူအညီပေးကြဖို့အတွက်လည်းသူကဖိတ်ခေါ်ပါတယ
် We are committed to restoring normal
ဆိုရအနေနဲ့ရခိုင်ပြည်နယ်မှာအေဂျင့်တည်ငြိမ်ပြီးပုံမှန်အနေထားပြန်ရောက်အောင်ဆောင်ရွက်သွားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့မိမိတို့ဆန္ဒအတိုင်းဘေးကင်းကင်းနေရပြန်နိုင်စေဖို့ကျွန်တော်တို့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်ဒါဟာအတော့ကိုကြီးမားတဲ့ကိစ္စပါဒီအတွက်သဘောထားတူမိဖက်တွေနဲ့တွဲလှုပ်ဖို့ကျွန်တော်တို့အစိုးရအနေနဲ့တကားဖွင့်ထားပါတယ်အကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြိုးဆိုထားပါတယ
်ရိုဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အခုကျင်းပနေတဲ့ UNHCR အစည်းအဝေးတွင်ဗြိတိန်ပါဝင်နိုင်ငံချုပ်ကသူ့ရဲ့စိုးရိမ်မှုတွေကိုပြောဆိုသွားပါတယ်တချိန်နဲ့ကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂအထူးစီညီလာခံထဲမှာတော့ရခိုင်မြောက်ပိုင်းရေးအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့အတွက်တိုက်တွန်းမှုတွေရှိနေပါတယ်ရိုဂျာရဲ့အပေါ်မှာကျူးလွန်တာဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေကနေဒါလွှတ်တော်ကတည်ပြုတတ်မှတ်တာကြောင့်လူမျိုးကောင်စီအနေနဲ့ဒီမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာကနေဒါတာမကြီးကမနေ့ကသူ့ရဲ့ထူးထူးညီလာခံမိကုံးမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ